မြန်မာဘက်မှာပိတ်မိနေတဲ့နိုင်ငံသားတွေကိုကယ်ထုတ်နိုင်ဖို့လက်နဲ့ခြေတောင်ကြားနိုင်တယ်လို့ထိုင်းဘက်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံနဲ့နေဆက်မြန်မာဘက်ကအွန်လိုင်းဝင်လိမ်လေတဲ့အဆောက်အဦတွေမှာပိတ်မိတဲ့နိုင်ငံသားတွေပြန်ပို့ဖို့လက်နဲ့ခြေကြားနိုင်တယ်လို့ထိုင်းရဲချုပ်ကပြောလိုက်တာပါ။ပိတ်မိနေတဲ့နိုင်ငံသားပေါင်းနှန်းလို့ရှိနေသေးတဲ့အတွက်ကယ်တင်ပြန်ပို့နိုင်ဖို့အချိန်ကြာနိုင်တယ်လို့ထိုင်းနိုင်ငံလူကွန်ကူးမှုတိုက်ဖျက်ရေးဌာနဒါရိုက်တာရဲချုပ်ချက်ချိုင်ပီတာနီလဘုတ်ရဲ့အပြောကိုဗြိတိန်နိုင်ငံထုတ် The Guardian သတင်းစာကြီးမှာကိုကားဖော်ပြခဲ့တာပါရှေကုတ်ကိုနဲ့ကေကေပတ်နေမြေတွေမှာတရုတ်ကြားဖြန့်ရာဇဝတ်ကိုင်း30နဲ့40ကြားလှုပ်ရှားနေတယ်လို့ခန့်မှန်းပြီးလောင်စာယုံဆောက်ဦးတွေအတွင်းမှာလည်းအ ਨੇ ဆုံးလူပေါင်း 1,000 ကျော်ရှိနေတယ်လို့ရဲချုပ်ထက်ချိုင်းကဆက်ပြောပါတယ်လောင်စာယုံတွေနဲ့အလုပ်လုပ်သူတွေထဲမှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေရှိနေတာကိုသိရှိထားပြီးအများစုကတော့တရုတ်နိုင်ငံသားတွေဖြစ်တယ်လို့သူကဆက်ပြောပါတယ်လူအရေးအတွက်ဟာ3,000 5,000 1,000 အထိလည်းဖြစ်နိုင်တယ်လို့ထားရဲချုပ်ကခမန်းပြောဆိုထားပါတယ်။လောင်စာယုံတွေရှိတဲ့နေရာကိုထိန်းချုပ်ထားတဲ့ကရင်နယ်ကြားစောက်တက် BGF အဖွဲ့ကလည်းလောင်စာယုံတွေကလူ1,000လောက်ကိုပြန်ပို့မယ်လို့ပြောထားပါတယ်။ထိုင်းတရုတ်မြန်မာသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ရွှေကုတ်ကုန်းနဲ့ KK ပတ်နယ်မြေတွေကအွန်လိုင်းလင်လေတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေတဲ့တရုတ်နိုင်ငံသားတွေကိုမနစ်ဖရိုင်20ကစပြီးတရုတ်ဘက်ကိုပြန်ပို့နေတာပါခင်ဗျာ။